တပ်မတော်ကအနာသိန်းရဲ့လုပ်ရက်ကိုကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေတွင်ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းမြို့နယ်နဲ့အမ်းမြို့နယ်တို့မှာဆန္ဒပြသူတချို့ဖမ်းဆီးခံခဲ့ရတာပါမနေ့တုန်းကအထိဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့သူအနည်းဆုံး10ဦးရှိနေပြီလို့လည်းအန်ဒေတာခန်ကိုမျိုးလင်ကပြောပါတယ်
မနေ့ကဆန္ဒပြပြီးတဲ့နောက်ပိုင်းမှာပေါ့နော်ဟိုလည်းချိန်ဖန်ထားဖန်စီခံရတာကတော့ဆယ်ဦးလူနယ်မင်းနဲ့အသက်ရမင်းဖန်နယ်မင်းရဲ့ရရှိထားတာကတော့ဆယ်ဦးရှိနေပြီပေါ့နော်အဲ့ဒီဆယ်ဦးကအောင်မြတ်ရေးစခန်းမှာသင်နေထားတယ်ပေါ့နော်မနေ့ကဖန်တဲ့ခေါဦးကတော့ဒီနေ့တရားလုံးမှာယုံထောက်တယ်ပေါ့နော်နောက်ထပ်ဖန်တဲ့ဒီနေ့ကနောက်ထပ်နှစ်ဦးဖန်တဲ့လူတွေကတော့ယုံထောက်တာတော့မရှိသေးဘူးတော့ကိုအောင်လုံးဆယ်ဦးတလုံးကအောင်မြတ်ရေးစခန်းမှာသင်နေတယ်ပေါ့
မနေ့ကအမျိုးနယ်မှာဖမ်းဆီးခံရသူတဦးဖြစ်တဲ့အသက်21နှစ်အရွယ်အဝေးတင်ကျောင်းသူမတ်ရတနာအောင်ရဲ့မိခင်ဖြစ်သူကတော့တမိဖြစ်သူကိုဖမ်းဆီးခံရပြီးနောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲအာဏာပိုင်တွေကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားရုံးထုတ်ရမန်ယူခဲ့တယ်လို့ပြောပါတယ်
။ညသူတို့ဖမ်းတာ9ရောက်တမိနဲ့ပါဝင်မင်းကလေး3ရောက်ယောက်ျားလေးက2ရောက်5ရောက်အခုမနေ့2ရောက်ဖမ်းတာမှာเออกูเปลี่ยนหมดเลยป่ะไงจ้าเลยบลูจ้องเตะบาจ้องเตะเตียวอันนี้แหละไอ้อะไรน่าไม่ทันเงินเราจ้าเลยไม่จ้าเจมา
ไอ้กฤษดาอะกูตัวอ่ะยงเนี่ยยงถูกแกโซ่ด้วยอะกูยังมา2ปัดไปเลยช่วยคนละไม่ไปกูยงเนี่ยเตียยงเนี่ยโหขอลาแล้วโหกูเนี่ยไล่คืนไม่อยากอูเลยป้ามาเลยเปล่าคืนไม่อยากว่าว่าตะบ้าไปอันเดียวโหอันเนี่ยไอ้25ปุ๊บมาล่ะ
ဖန်စီခံထားသူတွေနဲ့ပတ်သက်လို့အမျိုးမရေးစခန်းမှုကိုဘူရော်ရေကဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။တောင်ကုန်းမြို့နယ်မှာတော့စံတပ်ပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖန်စီခံထားသူ2ဦးကိုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်နဲ့တရားစွဲဆိုထားကြောင်းတောင်ကုန်းမြို့မှာစခန်းမှုကဘူရော်ရေကိုအတည်ပြုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး
။အဲ့ဒါကသူတို့ကနာပြောလို့မရှိဘူးချင်တယ်ကျွန်တော်အမှုဖွင့်တာအမှုပေါ့နော်ကျွန်တော်ဖွင့်တဘာနဲ့ကျွန်တော်ဖွင့်တာမဟုတ်ဘူးပေါ့ဘာဝါနဲ့ဖွင့်တာပြောတော့ကသူကဘူးရကောနဲ့ပဲစီမံကြီးပါလေဒီပြီးပါ
တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပေါ်မှာ25ရာတင်းနှိုးမြောက်ကြောင်းတရားရုံးကဆုံးဖြတ်မယ်ဆိုရင်တော့၃နှစ်ထက်မပိုတဲ့ထောင်ဒဏ်ဒါမှမဟုတ်ငွေဒဏ်ကြခံရမှာဖြစ်ပါတယ်ဖမ်းဆီးခံရသူ2ဦးဟာတောင်ကုန်းမြို့နယ်မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်တွေဖြစ်ကြပြီးစံတပ်ပြလှုပ်ရှားမှုမှာဥဆောင်သူတွေမဟုတ်ကြောင်းလည်းပါတီဝင်2ဦးဖြစ်တဲ့မိုက်ရှိရှိချောကပြောပါတယ်
ဘုံမြောင်နဲ့ဘုတ်တန်ကြီးကိုဖမ်းနေစကားလုံးဝတိုးတောက်စီလျော်မှုမရှိဘူးဒါဟာတယောက်ယောက်ကရွေကျက်ရှိရှိခိုင်းလို့ပဲဖြစ်တယ်လို့ပဲဒါယူဆတယ်ဘာဖြစ်လဲဆိုရင်သူတို့ဥဆောင်တာမဟုတ်တဲ့ကိစ္စတခုကိုသူတို့ကဥဆောင်ပြီးတော့သူတို့ကိုမှခေါင်းခံပြီးတော့ဆွဲထားတယ်ဆိုတာဒါဟာလုံးဝနှုတ်တင်နဲ့လုံးရလဲမဟုတ်ပေါ့အဲ့တော့အကြောင်းတစ်ခုခုချီလို့သူတို့ဒါတယောက်ယောက်ရဲ့ခိုင်းစင်မှုကြောင့်လောက်တာလို့ပဲယူဆပါတယ်
ရွေးကောက်ပွဲလုပ်ငန်းစဉ်မှာအနိုင်ချက်တွေကိုကြောင်းပြပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်နိုင်ငံနိုင်စံတပ်ပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးအာဏာပိုင်တွေဖမ်းဆီးအရေးယူနေတဲ့လောက်ရပေါ်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်တဲ့သဘောထောက်တွေလည်းထွက်ပေါ်နေပါတယ်ကုလသမဂ္ဂနဲ့အမေရိကန်အစိုးရကလည်းငင်းချမ်းစွာစံတပ်ပြသူတွေရဲ့ခွင့်ရေးကိုလေးစားလိုက်နာဖို့အင်အားသုံးနိုင်တဲ့လောက်ရတွေမလုပ်ဖို့လည်းတတိပေးထားပါတယ်ခင်ဗျာ